ကုလသမဂ္ဂစင်မြင့်မှာမြန်မာဒီမိုကရေစီဘက်တော်သားတွေအထိုက်အယောက်နေရာယူထားနိုင်ပေမဲ့ထိရောက်တဲ့ဆုံးဖြတ်ချက်တွေရဖို့ဒီချက်ပေါ်ဆွမ်းဆောင်ဖို့လိုနေတယ်လို့မြန်မာနိုင်ငံဆရာအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မုထွန်းကပြောပါတယ်။ခနဲတက်ကတူရဲ့အရှိတောင်အားရှရေးရအစီအစဉ်ကကျင်းပတဲ့မြန်မာပြည်ကဆင်အနာရှင်စနစ်ဆန့်ကျင်ရေးလှုပ်ရှားမှုအခြေအနေသုံးသပ်ဆွေးနွေးပွဲမှာအခုလိုပြောတာပါ။ဒီဆွေးနွေးပွဲသတင်းကိုယ်တိုင်တက်ရောက်သတင်းရယူခဲ့တဲ့ကိုငင်းချန်းအေးကပြောပြပေးပါအောင်ရှင်။
အမေရိကန်ရဲ့ Ivy League ထိပ်တန်းစစ်မြေတက္ကသိုလ်တစ်ခုဖြစ်တဲ့နယူးယောက်ပြည်နယ်ကကွန်လုံတက္ကသိုလ်မှာကျင်းပတဲ့မတ်လ29ရက်နေ့ကဆွေးနွေးပွဲမှာမြမအရေးပေါ်ကဘာကအယုံစိုက်အရေးယူဆောင်ရွက်နေတဲ့အချိန်တွင်အိမ်နီးချင်းတဲ့ဒေတာတွင်နိုင်ငံတွေရဲ့ရက်တီချက်တွေကိုအကျယ်တဝင့်ဆွေးနွေးခဲ့ကြတာပါကုလမှာမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်နေရာဆက်ရှိနေလို့အဓိကအစည်းအဝေးတွေနိုင်ငံချင်းသီးသန့်ဆွေးနွေးပွဲတွေမှာမြမအရေးပြောဆိုဆွေးနွေးရတဲ့လမ်းကြောင်းရှိနေပြီးဒါဟာမြေပြင်မှာဖြစ်ပျက်နေတာတွေကိုနိုင်ငံတကာသိရှိစေလို့အကျိုးရှိရလို့ပွဲမှာဆွေးနွေးကြပါတယ်။ကုလသမဂ္ဂမှာစစ်တပ်ကိုယ်စားလှယ်ကိုလုံးဝလက်မခံနိုင်တာကိုသိနေလို့စေအုပ်စုဘက်ကလွတ်တဲ့သူကိုအသိမှတ်မပြုတာကိုအားလုံးကသဘောတူပေမဲ့ပြိုင်ထဲမှာပဲတချို့နိုင်ငံတွေကသွေးရိုးစက်တဲ့အနေနဲ့လက်ရှိကိုယ်စားလှယ်နေရာကိုဖိတ်ဟထားဖို့စူးစမ်းတာမျိုးတွေရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကြီးဦးကျော်မိုးထွန်းကရှင်းပြပါတယ
်။ဒီကုလသမဂ္ဂနယူးယောက်မှာရှိတဲ့ဒီတန်တမန်နေနယူးယောက်မှာရှိတဲ့ကျွန်တော်တို့ပေါ့နော်ဒီမိုကရေစီလှုပ်ရှားမှုကိုအပြည့်ထောက်ခံနေတယ်ပေါ့နော် US ဘာအဖွဲ့ပေါ့နော်နိုင်ငံတွေရဲ့ပြည်ပြတော်တာရည်တည်ပေးထားတဲ့အတွက်ကြောင့်ပဲပေါ့နော်အခုလိုမျိုးလက်ရှိရှိနေတဲ့ပုံစံအတိုင်းပဲကျွန်တော်တို့ဆက်သွားနေရတဲ့ဥစ္စာမျိုးတော့ရှိပါတယ်ဒါပေမဲ့ဒါကကျွန်တော်တို့လိုချင်တဲ့ဥစ္စာတော့မဟုတ်သေးပေါ့နော်ဒါကျွန်တော်တို့လိုချင်တဲ့ဥစ္စာမှအခြေမှန်မျိုးပဲပြောသွားတယ်ပေါ့နော်ကျွန်တော်တို့ပြည်သူတွေကအပြစ်မှတ်ပြထားတဲ့ပြည်သူတွေကလက်ခံထားတဲ့ဒီ NUG အစိုးရရဲ့ကိုယ်စားလှယ်အနေနဲ့တက်ရောက်ပြောဆိုခြင်းပုံစံမျိုးတွေကိုပဲလိုချင်တဲ့အတွက်ကအဲ့ဒီအစ်င့်ရအောင်လို့ကျွန်တော်တို့ဆက်စူးစမ်းဖို့တော့လိုပါတ
ယ်။မြမစစ်တပ်ကိုအစိုးရလည်းကိုလုံးဝမတတ်မှတ်ထားလို့သူ့အတွက်တော့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူအစိုးရပဲရှိတယ်လေတမတ်ကြီးကပြောပါတယ်။မြမရေးပေါ်နိုင်ငံတကာဖိအားနဲ့ပတ်သက်လို့တော့ဆွေးနွေးတဲ့သူတူဖြစ်တဲ့ American ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ရဲ့အကြီးတန်းအကြံပေးလည်းဖြစ်မြန်မာနိုင်ငံမှာအရေးစစ်အစိုးရခေတ်တမတ်ကြီးတာဝန်ထမ်းဆောင်မှုတဲ့ Miss Priscilla Club ကမြန်မာအရေးဟာယူကရိန်းနဲ့မတူနိုင်လို့အထူးသဖြင့်နောက်အုပ်စုနိုင်ငံတွေရဲ့တုံ့ပြန်မှုကမတူညီနိုင်ဘူးလို့ထောက်ပြပါတယ်။ယူကရိန်းအရေးကဥရောပကအနောက်မဟာမိတ်နိုင်ငံတွေကိုတိုက်ရိုက်ချင်းချောက်မှုရှိနေလို့အာရုံစိုက်မှုတွေပိုများနေပေမဲ့မြန်မာအရေးမှာလည်း American အပါအဝင်တိုက်တွန်းလှုပ်ဆောင်တာတွေရှိတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းတရုတ်နဲ့ရုရှားလိုဗီဒီယိုအနာသုံးနိုင်တဲ့နိုင်ငံတွေကစစ်အုပ်စုနဲ့လက်တွဲနေလို့ကုလသမဂ္ဂလုံခြုံရေးကောင်စီကလက်တွေ့ထိရောက်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ဘလောက်ညှော်လင့်နိုင်မလဲဆိုတော့ဗီယိုရဲ့သီးသန့်မေးမြန်းချက်ကိုတော့တာမတ်ကြီးဦးကျော်မထွန်းကအခုလိုဖြေပါတယ်
။သူတွေကအမြင်နဲ့စိုးရင်ထိမ့်လိုက်စာနေနေရတယ်၊ကြောက်ရွံ့စွာနေနေရတယ်ပေါ့။ဒါတွေကိုရပ်တန့်ဖို့ဆိုရင်ခုနလိုမျိုးပေါ့နော်။လေရင်နေဘုံကျဲတဲ့ဥစ္စာတွေမလုံနိုင်အောင်ဒီ jet fuel တွေဘာလို့ရက်ကိုရက်ပြစ်ရမလဲ။အဲနောက်ပြီးတော့လက်နက်ရောင်းချမှုလုံးဝကိုရက်တန့်ရမယ်။နောက်ပြီးတော့အထူးသဖြင့်ပေါ့နော်။ဒီစစ်တပ်ရဲ့machinery တွေလေပတ်နိုင်ကိုအတွက်ကဒီငွေကြေးစီစဉ်မှုတွေရှိနေတဲ့အတွက်ကြောင့်လေပတ်နေတဲ့ဥစ္စာတွေဒါတွေကိုရပ်တန့်နိုင်တဲ့လမ်းတွေကိုကျွန်တော်တို့ရှာနိုင်နေဆိုရင်ဒါကျွန်တော်တို့အမြင်ရောပေါ့နော်ဒါတော့ပြည်သူတွေအမြင်နဲ့ကဒါအသေးလေးပဲရှိပါသေးတယ်ဒါတွေကတော့ဖြစ်နိုင်ခြေရှိတဲ့အချက်လက်တူလို့တော့ကျွန်တော်တို့သုံးသပ်ပါတယ
် R2P responsible to protect လို့ခေါ်တဲ့ကုလသမဂ္ဂတပ်ဖွဲ့နိုင်ငံတကာစစ်တပ်တွေစီရေးဝင်ရောက်ဖြစ်ရှင်းတဲ့နည်းNo flying zone လို့ခေါ်တဲ့လေယာဉ်မပြန်တမ်းရေးဆုံးတတ်မှတ်နိုင်ရင်းနဲ့နေဆက်ဖြတ်ကျော်အကူအညီတွေတိုက်ရိုက်ပေးနိုင်မှုစတာတွေကိုကုလစင်းချင်းထက်မှအမြဲတမ်းဆက်လက်တိုက်တွန်းတောင်းဆိုနေမယ်လို့လည်းဦးကျော်မိုးထွန်းကပြောပါတယ်။ဒါတွေဖြစ်လာနိုင်မှုကနိုင်ငံတကာရေးရာနိုင်ငံရေးနဲ့လုံခြုံရေးကောင်စီအခြေအနေပေါ်မူတည်နေပြီးအဲ့ဒီထက်မှနေဆက်ဖြတ်ကျော်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးနိုင်မှုကဖြစ်နိုင်ခြေပိုရှိနိုင်တယ်ဆိုပါတယ်။ဒီလိုနိုင်ငံတကာနီလန်ဖီအားတွေနဲ့ပြည်သူတွေရဲ့အသက်ကိုကယ်တင်နိုင်မယ်လို့ဦးကျော်မိုးထွန်းကထောက်ပြပါတယ်။ကွန်နက်တက်ကတိုစကားဝိုင်းလိုနိုင်ငံတကာကအယုံစိုက်အလေးထားတဲ့စင်မြင့်တွေကနေလေမြမအရေးကိုအမြဲမပြတ်တိုက်တွန်းတာသူတေသနာစာတမ်းတွေထုတ်တာမျိုးကမူဝါဒဖော်ဆောင်သူတွေကိုတိုက်ရိုက်ရောက်နိုင်တယ်လို့ဆွေးနွေးသူတွေကသုံးသပ်ပါတယ်အခုဆွေးနွေးပွဲကိုဦးဆောင်မေကွန်းနဲ့မေဘီစီစဉ်တက်ဆက်ပေးတဲ့ကွန်နက်တက်ကတိုကဒေါ်မေးစွဲဖြူကလည်းကွန်နက်ရဲ့ရှစ်တောင်အရှက်အစီစဉ်ကမြမပြည်အရေးနဲ့ပတ်သက်ပြီးလှုပ်ပေးနိုင်တဲ့ရင်းမြစ်တွေရှိသလိုစိတ်ဝင်စားမှုလည်းရှိတဲ့ပြင်ဒီလိုအထင်ကြီးတက္ကသိုလ်တွေကအစိုးရမူဝါဒတွေဥပဒေပြဋ္ဌာန်းချက်တွေပေါ်တက်ရောက်လို့ဒီလိုဆွေးနွေးပွဲတွေကအကျိုးရှိတယ်လို့မြင်ပါတယ
်ဒီကော်နယ်ကပေါ့နော်ဟို US အစိုးရရဲ့မူဝါဒပိုင်းဆိုင်ရာကိုလည်းအဲဒီအများကြီးပဲသူတို့ကဟိုအကြံပြုနိုင်စွမ်းရှိတဲ့တက္ကသိုလ်လည်းဖြစ်တယ်ပေါ့အဲ့တော့ကျွန်တော်တို့ဒီနေ့ဒ ဒီပဏာကနေထွက်လာတဲ့မူဝါဒဆိုင်ရာဆွေးနွေးမှုတွေစံပြချက်တွေကအဲចောင်းသားတွေဟိုចောင်းသားဟောင်းတွေ connect community တခုလည်းတည်းမကအောင်ပေါ့နော်ကျွန်တော်တို့ US အစိုးရအမှာလက်ရှိလုပ်နေတဲ့သူတွေအထီးကိုပေါ့ကျွန်တော်တို့အကျိုးသက်ရောက်မှုရှိစေဖို့တော်တော်ဖြန့်လင့်ထားပါတယ
်ဒီဆွေးနွေးပွဲမှာ NUG ရဲ့နိုင်ငံခြားရေးတူဝင်ကြီးဦးမိုးစောဦးကလည်းပါဝင်ဆွေးနွေးခဲ့ပြီးမြမအရင်နဲ့ပတ်သက်လို့ဖြည့်ရှင်းမှုနိုင်ငံတကာစူးစမ်းရမှာလူသားချင်းစာနာမှုအကူအညီတွေကအရေးကြီးပြီးစစ်တပ်ရဲ့ဖိနှိပ်မှုတန်ခံလူမှုအတွက်အကျိုးရှိပေမဲ့ဒါတွေရဲ့ရင်းခံအကြောင်းဖြစ်တဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကပိုအရေးကြီးလို့အာဆီယံနဲ့နိုင်ငံတကာအနေနဲ့ဒါကိုအလေးပေးဆောင်ရွက်ဖို့တိုက်တွန်းပါတယ်။ဒါ့အပြင်နိုင်ငံတကာအနေနဲ့အကူအညီပေးရင်းအစီအစဉ်တွေကိုစစ်အုပ်စုနဲ့ထိတွေ့ဆက်ဆံလှုပ်ဆောင်တာကထိရောက်မှုအားနည်းပြီး NUG အပါအဝင်တိုင်းရင်းသားအဖွဲ့တွေအောက်ခြေကကွန်ရက်တွေနဲ့ချိတ်ဆက်ဆောင်ရွက်မှသာအလုံးစွမ်းချုပ်ထိရောက်နိုင်မယ်လို့လည်းဦးမိုးစောဦးကထောက်ပြသွားပါတယ်ခင်ဗျာ။